ကင်းပြင်းနယ်မြောက်ဝတီ KN မှာတရားဆောက်လို့ရေးလုံနေတဲ့အလုပ်သမားတွေကို KNU ကရင်အမျိုးသားအစည်းအရုံးရဲ့လက်နက်ကိုင် KNDO အဖွဲ့ကဖမ်းဆီးတပ်ဖြတ်တယ်ဆိုပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ KNDO ကညှင်းပယ်လိုက်ပါတယ်။အရပ်သား48ယောက်ကို KNDO ကဖမ်းဆီးပြီး25ယောက်ကိုရဲရဲစစ်စစ်တပ်ဖြတ်ခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာပါ။ဒီလူတွေကိုလုံခြုံရေးအရဆက်လက်ဖမ်းဆီးထားတယ်လို့ KNDO ဘက်ကတုံ့ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပါမယ်ခင်ဗျ။
ရောင်းရင်ခရိုင်ဝေါ်လီမြို့မှာနေနေတဲ့တက်ကဆောက်လုပ်နေတဲ့ဥဟုချောင်းတရာဆောက်လုပ်ရေးလုပ်ငန်းခွင်ကအလုပ်သမား48ယောက်ကိုကရင်မျိုးသားကာကွယ်ရေးတပ်မတော် KNDO ကမေလ31ရက်နေ့မှာဖမ်းဆီးပြီးဒီထက်က25ယောက်ကိုရဲရဲစက်စက်တပ်ဖြတ်နေမြုပ်ခဲ့တယ်လို့စစ်ကောင်စီကဒီနေ့ဇွန်လ14ရက်နေ့ထုတ်နိုင်ငံတကာသတင်းစာမှာဖော်ပြပါတယ်။ KNDO ကဗိုလ်ကြီးအဆင့်ရှိသူစောပါဝါဦးစီးတဲ့အင်အား30လောက်ရှိတဲ့အဖွဲ့ကအမျိုးသား31ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးအမျိုးသား25ယောက်ကိုတပ်ဖြတ်ခဲ့တယ်လို့သတင်းထဲမှာရေးထားပါတယ်။အသက်ခံရတဲ့သူတွေကိုတပ်ပုံတွေကဖော်ပြထားတဲ့သတင်းစာပါသတင်းနဲ့ပတ်သက်လို့ KNDO ပြောရေးဆိုခွင့်ရှိသူစောဝါနေမှုကိုမင်းနဲ့ရမှာသူကအခုလိုညွှန်ဆိုပါတယ်
။ဖမ်းဆီးထားတယ်ဆိုတာတော့မှန်တယ်ကို။ဒါပေမဲ့တပ်ဖြတ်တဲ့ကိစ္စတော့မဟုတ်ဘူး။အဲ့ဒီတင်ရတော့မမှန်ပါဘူးခင်ဗျ
။ဝေါ်လီမျိုးနဲ့ကနေလေးကြီးရွာနာကဥဟုချောင်းတရာတိဆောက်ရေးလုပ်ငန်းဟာဒေသခွန်မျိုးကြီးအတွက်ဖြစ်ပြီးအခုလိုရက်သားတွေအကြောင်းမဲ့တက်ဖြတ်ခံရတာဟာအကျန်းထက်လို့ရဖြစ်တဲ့အကြောင်းဒီကနေ့ထုတ်ချင်းမုံနဲ့မြန်မာအလင်းသတင်းစာမှာဖော်ပြထားတာပါ။ဒါပေမဲ့ KNDO ဘက်ကတော့သူတို့ဖမ်းဆီးလိုက်တဲ့တရားစီရင်ရေးလုပ်သားတွေဟာစစ်တဲ့အတွက်ထောင်လန်းနေကြသူတွေဖြစ်တယ်လို့ VOA ကပြောပါတယ်
။သူတို့ကသူတို့ဒီတရားဆောက်လို့နေတာလဲကြာပြီးကြာမိမိကသူတို့ကြာပြီးအဲ့ဒါကိုဆောက်လို့မှုအကြောင်းပြလို့ပါဗျာ။သူတို့ကနေနေသုံးမျိုးမျိုးလုပ်ငန်းတွေမှာခေါင်းရလာတာမျိုးလေးရှိတယ်။နောက်ပြီးတော့ကကျွန်တော်တို့ဒီ KNU KNU ဖြစ်တဲ့နေရာစတိုင်းကိုသူတို့တကားလုပ်ငန်းကိုတောင်းပြပြီးတော့ drone နဲ့ကျွန်တော်တို့ထောက်လန်းတာမျိုးရှိရယ်စတိုင်းကိုတပ်ပုံလိုက်တာမျိုးရှိတဲ့အခါကျကျွန်တော်တို့ဒါမျိုးလက်ဆက်မလုပ်ဘူးကျွန်တော်တို့ပြောထားပြီးသားဒါကိုသူတို့လက်မခံဆက်လုပ်တဲ့အတွက်ကျွန်တော်တို့ကဆန်စီရတောင်းဖြစ်တယ်ပေါ့နော်ဒီကြီးတပ်ပုံလည်းမျိုးသူတို့ရောက်ဆောင်လာတယ်ဆန်စီတဲ့အခါမှာလည်းတပ်ပိခံပစ္စည်းတွေလည်းအကုန်လုံးကျွန်တော်တို့ကိုရရတာရှိရယ်လေ
ဖန်စီထားတဲ့48ယောက်ထဲက22ယောက်ကိုတော့ပြန်လွတ်ပေးလိုက်တဲ့အကြောင်းစောဝါနေမှုကပြောပါတယ်အမျိုးသား6ယောက်အမျိုးသမီး6ယောက်နဲ့ကလေးငယ်10ယောက်ပြန်လည်လွတ်မြောက်လာကြပြီး6ယောက်မှာလက်နက်ငယ်ဒဏ်ရာတွေရထားလို့ကုသပေးနေတယ်လို့စစ်ကောင်စီကပြောဆိုထားပါတယ်ဒီဒဏ်ရာတွေဟာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှုကြောင့်ရခဲ့တာဖြစ်ကြောင်း KNDO ဘက်ကတုံ့ပြန်ထားပါတယ်အဆက်မပြတ်ပစ်ခတ်မှုတွေကြောင့်လည်း KNDO ဘက်ကတပ်သား2ယောက်လည်းကြာဆုံးခဲ့တဲ့အကြောင်းစောဝါနေမှုကပြောပါတယ်
အစည်းအဝေးမှာပဲဒီတော့စကားစစ်ကောင်စီပေါ့နော်စစ်ကောင်စီအဖွဲ့နဲ့လက်နက်ကြီးပစ်ခတ်မှုရှိတယ်ရှိတဲ့အခါမှာလက်နက်ကြီးကစစ်ကောင်ရတဲ့စစ်သားတွေနားကိုကြားရမျိုးရှိအမျိုးရှိရခင်ဗျာအစ်စင်ကအမှန်အဲ့လိုမျိုးဖြစ်တာခင်ဗျာ
တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့တရင်ပြန်ကြားရေး website မှာတော့တိတ်ဆုံးသူတွေအတွက်သက်ဆိုင်ရာရဲစခန်းမှာတင်မှုတိတ်ခင်ဆောင်ရွက်နေပြီးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့အကြမ်းဖက်အဖွဲ့ကိုချေမှုန်းနိုင်ရေးအတွက်လုံခြုံရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့ကြေညာထားပါတယ်ပြည်ပြည်နယ်များပြည်မျိုးပေါ်မှာစီးပွားရေးကောင်စီတက်တွေနဲ့ကင်းပြည်နယ်ခြေဆိုင်လက်နက်ကိုင်တက်တွေဇွန်လအစောပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်နေတာပါအထူးသဖြင့်ဝေါ်လီနယ်ဖလူးမြို့နယ်တွေမှာပြည်သူ့ကာကွယ်ရေး PDF တက်တိုးတက်သောဗုဒ္ဓဘာသာကင်းအမျိုးသားတက်မတော် DGPA ကင်းငင်းရေးကောင်စီ KNLAPC နဲ့ကင်းအမျိုးသားစီယုံ KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်များရဲ့တာဦးဆောင်နဲ့ကင်းအမျိုးသားကာကွယ်ရေးတက်ဖွဲ့ KNDO တို့နဲ့စစ်ကောင်စီတက်တွေကြားမှာတိုက်ပွဲတွေဖြစ်နေတာပါရှင
်မခင်ပြည်သူပြောပြခဲ့တာပါခင်ဗျ